ဤနိုင်ငံရေးဝန်ကြီးဂျာဗက်ဇာရစ်က IAEA အနုမြူအေဂျင်စီအကြီးအကဲရာဖဲဂရိုစီကိုတီရန်မြို့မှာတနင်္ဂနွေနေ့ကတွေ့ဆုံခဲ့ပါတယ်။ဤရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတာမျိုးမရှိကြောင်းရိုက်တာသတင်းဌာနနဲ့မေးမြန်းစဉ်မှာဇာရစ်ကဖြေကြားသွားပါတယ်။
Mr. Grossi, the Director General of IAEA, requested to come here so that we could have a smooth transition.
IAEA ညွှန်ကြားမှုချုပ် Mr. Grossi ကိုအီရန်လာဖို့ဖိတ်ခေါ်ခဲ့တာကြောင့်ချုံးမွေးရဲ့အသွင်ကူးပြောင်းရေးကိုကျွန်တော်တို့လုပ်နိုင်ပါလိမ့်မယ်။ကျွန်တော်တို့ဘာမှဖုံးကွယ်ထားတာမျိုးမရှိပါဘူး။အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်ဖို့ကြိုးပမ်းနေတာလည်းမရှိပါဘူး။ဒီဆုံးဖြတ်ချက်ကခိုင်လုံတဲ့ပထဝီနိုင်ငံရေးအချက်လက်တွေ၊ဘာသာရေးနဲ့ကျင့်ဝတ်ပိုင်းဆိုင်ရာအချက်လက်တွေပေါ်အခြေခံပြီးဖြစ်လာတာပါလို့ဝန်ကြီးဇာရစ်ကပြောကြားသွားတာပါ2015အီရန်နျူကလ িয়ার သဘောတူစာချုပ်နဲ့ပတ်သက်လို့အဓိကအင်အားကြီးနိုင်ငံတွေနဲ့ပြန်ပြီးဆွေးနွေးဖို့ဆိုရင်အမေရိကန်အနေနဲ့အီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုအရင်ဆုံးရုတ်သိမ်းပေးရလိမ့်မယ်လို့ဝန်ကြီးဇာရစ်ကအစောပိုင်းမှာပြောခဲ့ပါတယ်အီရန်ပေါ်ချမှတ်ထားတဲ့အမေရိကန်ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖေဖော်ဝါရီ23ရက်နောက်ဆုံးထားပြီးဂျိုးဘိုင်ဒန်အစိုးရကပြန်လည်ရုတ်သိမ်းဖို့အီရန်ဘက်ကတောင်းဆိုထားပါတယ်ခင်ဗျာ